The Voice Weekly သတင်းစာအေဒီတာချုပ်ကိုကျော်မင်းဆွေနဲ့ကလောင်ရှင်ဗြိတိရှကိုကိုမောင်တို့ကိုတရော်စာရေးသားဖော်ပြမှုနဲ့ဗဟန်းမျိုးနဲ့ရဲစခန်းကဒီကနေ့မှဖမ်းဆီးလိုက်တယ်လို့သူတို့ရဲ့ရှင်းလင်းကပြောပါတယ်။ပြည်အောင်စုတစ္ဆာဆိုတဲ့ရုပ်ရှင်ဇာတ်ကားကိုကြည်တောင်စုတစ္ဆာဆိုတဲ့တရော်စာကိုဂျာနယ်မှာရေးသားဖော်ပြခဲ့တဲ့အတွက်တက်မရော့ဘတ်က The Voice သတင်းစာနဲ့တရော်စာရေးသားသူဗြိတိရှကိုကိုမောင်တို့ကိုဆက်သွယ်ရေးဥပဒေပုံမှန်66ကာကြီးနဲ့အမှုဖွင့်ခဲ့တာဖြစ်ပါတယ်။သတင်းမီဒီယာတွေအပေါ်အခုလိုဖန်ဆီးလိုက်တာဟာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ကိုထိခိုက်စေတယ်လို့လည်းမြန်မာဂျာနယ်လစ်ကိုရကဝေဖန်ပါတယ်ပြည်စုံကိုဆက်သွယ်ပေးပြန်ထားတဲ့ကိုရနန်ကဆက်ပြောပြပေးပါလိမ့်မယ
်ဟုတ်ကဲ့ပါ82နှစ်မြောက်တပ်မတော်နေ့ကိုဂုဏ်ပြုတဲ့ပြည်ထောင်စုသစ္စာဆိုတဲ့ရုပ်ရှင်ဇာတ်ကားကိုကြည်ထောင်စုသစ္စာဆိုပြီးတော့တယောစာရေးသားဖော်ပြခဲ့တဲ့ The Voice သတင်းစာအယ်ဒီတာချုပ်ကိုကျော်မင်းစွေနဲ့တယောစာရေးသားသူဗြိတိရှကိုကိုမောင်တို့ကိုပုံမှန်66ကာကြီးနဲ့ဖန်ဆီးခဲ့တာဖြစ်ပါတယ်ဗဟန်းမျိုးနဲ့ yes ကမှာသူတို့နှုတ်ကိုဖမ်းဆီးလိုက်တာနဲ့ပတ်သက်ပြီးတော့သူတို့ရဲ့ဥပဒေကြံပေးဖြစ်တဲ့တရားလွှတ်တော်ရှေ့နေဥက္ကမောင်မြင့်က VOA ကိုအခုလိုပြောပါတယ
်အခုမြို့နယ်မှကြီးကကိုယ်တိုင်ပဲကျွန်တော်တို့ကိုအတီးပေးပါတယ်ဖမ်းဆီးတဲ့အမိန်ကတော့အတီးဖြစ်နေပါတယ်မြို့နယ်မှကြီးခုနခေါ်ပြောပြီးပါပြီအခုလောလောဆယ်တော့ကျွန်တော်တို့ဖမ်းဆီးချုပ်နှောင်ထားပါတယ်ချုပ်နှောင်တဲ့အချိန်တော့မရှိသေးဘူးကျွန်တော်တို့အခုလောလောဆယ်ကတော့သကမ်းမှုတဲ့ဟိုဟာပေါ့ရုံးခန်းထဲမှာပါပဲချုပ်ခန်းထဲတော့မထည့်သေးပါဘူးဟုတ်ကဲ့
ပြီးခဲ့တဲ့မေလတုန်းကတော့ဗဟန်းရဲစခန်းကစင့်ခေါ်စဉ်တုန်းကတော့ကာယကံရှင်တွေကိုယ်တိုင်မသွားရောက်ခဲ့ပဲသူတို့ရဲ့ဥပဒေအကြံပေးတွေကပဲသွားရောက်ခဲ့တာဖြစ်ပါတယ်အခုဒီချိန်မှာလည်းရဲစခန်းဘက်ကဖမ်းဆီးဖို့အတွက်မဟုတ်ပဲအချက်လက်တချို့ကိုစစ်ဆေးမေးမြန်းဖို့ခေါ်တာဖြစ်တယ်လို့အကြောင်းကြားပြီးမှဖမ်းဆီးခဲ့တာဖြစ်တယ်လို့ရှင်းနေဥက္ကမောင်မြင့်က VOA ကိုပြောပါတယ
်ဒီစခန်းကိုလာခဲ့တုန်းကဟိုအဖမ်းခံမှုဆိုတဲ့ဟာမပါဘူးကျွန်တော်တို့ကိုမြို့နယ်မှကြီးနဲ့စခန်းမှုကအတိပေးတုန်းကတော့ကျွန်တော်30နှစ်မှလာပြီးထွက်ထားတဲ့ထွက်ဆိုချက်မှာတစ်ချက်နှစ်ချက်မေးစရာလေးတွေရှိလို့ဖမ်းဖို့အစီအစဉ်မရှိပါဘူးလို့ကျွန်တော်တို့ကပြောတယ်။ဒါကြောင့်မဲကျွန်တော်တို့ကသခန်းကိုအဲ့ဒီဟာလေးတွေဖြေဆိုဖို့လိုက်လာတာ။ဒီရောက်တော့မှပဲအချိန်နဲ့အဲ့လိုပြောင်းသွားပြီးတော့သူတို့ဖမ်းဆီးမယ့်ရပြီးပါပြီ။ကျွန်တော်တို့ကပါဘူးဖမ်းလိုက်ပါပြီဆိုတဲ့အတွေ့အဲ့ဒီအပေါ်မှာဒါကျွန်တော်တစ်ချက်ပြောတယ်။နောက်တစ်ခုကဒီနေ့ကတောက်ကြာနေဖြစ်နေတယ်စနေတနင်္ဂနွေမှာဒါတရားရုံးတွေမပွင့်တဲ့အတွေ့ရဲရဲကသူက24နာရီတည်းပို့ပြီးချုံနောင်ခွင့်မရှိတဲ့အတွက်အဲ့ဒါလေးကိုကျွန်တော်သွားတာလေးတော့ညှိနှိုင်းနေပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဗဟန်းမျိုးနဲ့ yes ခန်းကိုတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပြီးမဲ့ဆက်သွယ်လို့မရခဲ့ပါဘူးအခုလိုသတင်းမီဒီယာတွေနဲ့သတင်းသမားတွေကိုတရားစွဲဆိုလိုက်တာကြောင့်မြန်မာနိုင်ငံရဲ့သတင်းလွှတ်ခွင့်အခြေအနေကိုထိခိုက်စေတယ်လို့မြန်မာဂျာနယ်လစ်ကွန်ရက်ကအမှုဆောင်တူဖြစ်တဲ့ဦးမြင့်ကျော်ကဝေဖန်လိုက်ပါတယ
်ဒီကတော့သတင်းလွှတ်လပ်ခွင့်ကဟိုမြန်မာနိုင်ငံမှာအထင်းချုပ်တွေရှိနေသေးပဲပေါ့နော်နောက်တစ်ချက်ကဟိုနောက်တစ်ချက်ကတော့66ကကြီးနဲ့နောက်တက်မတော်ရဲ့အထီးမခံတဲ့သဘောထားပေါ့မီဒီယာနဲ့ပတ်သက်တဲ့ကိစ္စတွေမှာလည်းအထီးမခံတဲ့ပတ်သက်တဲ့သဘောထားအဲ့ဒီဟာကအခြေအနေကဟိုတိုးတက်မှုတွေမရှိသေးဘူးအဲ့ဒါကိုကြရတာပဲပေါ့နော်တကယ်တမ်းကျတော့စတဲ့ပတ်သက်တဲ့ကိစ္စတွေမှာမီဒီယာတွေကနောက်ဆိုပို့ပြီးတော့ဟိုအကြောက်တရားနှွမ်းမိုးနေပြီးတော့ကိုယ့်ဟာကိုယ်စင်စာဖြတ်တောက်တဲ့ဟာတွေရှိမှဖြစ်လာမှဟိုတေချာတလောက်ပေါ့နော်ဆိုတော့အဲ့ဒါသတင်းလွတ်လပ်ခွင့်ကိုသွားပြီးထိကြိုက်တယ်ပေါ့ဒီကတော့အားလုံးအတွက်မကောင်းတဲ့ဟာပါဟိုလူတယောက်မိသားစုတစုလူနှစ်ယောက်မိသားစုနှစ်စုကိစ္စမဟုတ်ဘူးဒါသတင်းလွတ်လပ်ခွင့်အားလုံးအတွက်ကိစ္စနောက်တက်ကလည်းသူရဲ့ဂုံသတင်းအတွက်သူ့ရဲ့ပုံရိပ်ထိကြိုက်တာတော့တေချာပဲ
ဒါပြင်လက်ရှိ NLD အစိုးရအနေနဲ့လက်ရှိရှိနေတဲ့ဆက်သွယ်ဥပဒေပုံမှန်66ကာကြီးကိုအမြန်ဆုံးပြင်ဆင်တင်တယ်လို့ဦးမြင့်ကျော်ကထောက်ပြလိုက်ပါတယ်
။အစိုးရကလည်းဒီ66ကာကြီးကိုဒီလိုမျိုးတန်းပြီးဖမ်းခံတဲ့ကိစ္စမျိုးတွေကိုမဖြစ်အောင်လှုပ်ဆောင်လို့ရတဲ့ဟာတွေလို့အမြန်ဆုံးလှုပ်ဆောင်ပေးတင်တယ်။နောက်တစ်ခုကတော့တပ်ကလည်းဒီမီဒီယာရဲ့ရေးသားမှုတို့ဘာလို့မှဒီဟာမျိုးဟိုသီးသီးမခံတာပေါ့နော်အထီးမခံတဲ့ဟာမျိုးအနေထားသဘောထားမျိုးတွေဟိုပြောင်းလဲသင့်တယ်လို့ကျွန်တော်ထင်တယ်။ချောင်းချောင်းကကြီးကနိုင်ငံသားအလုံးနဲ့လည်းဆိုင်တယ်။ဒါပေမဲ့မီဒီယာနဲ့လည်းဟိုပတ်သက်နေတော့အခုကမီဒီယာကိစ္စမှာအဲ့တော့ဆိုချောင်းချောင်းကကြီးကိုအစိုးရအမြန်ဆုံးတာကိုမတုံးဖို့အတွက်ဒီဟာကိုပြင်ဆင်ဖို့အတွက်အမြန်ဆုံးလုပ်ဖို့ကျွန်တော်တို့ကတော့အလေးနဲ့တိုက်တွန်းနေတယ်။အဲ့ဒါနဲ့ပတ်သက်တဲ့လေကျွန်တော်တို့ဟို advocacy campaign လို့ဟာမျိုးတွေလည်းလုပ်ဖို့ရည်ရတာရှိတယ်။ဒါပေမဲ့အစိုးရဒီဟာကိုမြန်မြန်ဆန်ဆန်လုပ်ပိုင်ခွင့်ရှိတဲ့အောင်မြန်ဆန်လုပ်ပေးဖို့ဟိုကျွန်တော်တို့အလေးနဲ့တိုက်တွန်းနေပါတယ်။
ပြီးခဲ့တဲ့မတ်လ26ရက်နေ့ထုတ် The Voice သတင်းစာမှာတက်မတော်ကရိုက်ခုခဲ့တဲ့ပြည်တော်စုတစ္ဆာရုပ်ရှင်ဇာတ်ကားကိုကြည်တော်စုတစ္ဆာဆိုပြီးတရားစာရေးသားဖော်ပြခဲ့တာဖြစ်ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးဖြေရှင်းပေးဖို့တက်မတော်ကမြန်မာနိုင်ငံစာနယ်ဇင်းကောင်စီကို April 25ရက်နေ့ကတိုင်ကြားခဲ့ပြီးတော့ပြီးခဲ့တဲ့မေလ18ရက်နေ့ကပုံမှန်66ကာကြီးနဲ့အမှုဖွင့်တရားစွဲဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ